ကမ္ဘာတလွှားကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဟာစနေနေ့မှာ8သိန်းကျော်သွားပြီဖြစ်ပါတယ်။အခုစိုက်ခံရသူကလည်း23သန်းကျော်ရှိနေပြီလို့ American John Hopkins တက္ကသိုလ်ကကတ်ယူတဲ့စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံဟာကမ္ဘာမှာဒီရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးဖြစ်ပြီးစနေနေ့အထိဆိုဒီရောဂါနဲ့သေဆုံးသူက2သိန်းနီးပါးအခုစိုက်ခံရသူက5သန်းခွဲကျော်ရှိနေတာပါ။အမေရိကန်နိုင်ငံမှာလူမျိုးမဟုတ်တဲ့အသားအရောင်ရှိတဲ့သူက40ရာခိုင်နှုန်းရှိပေမဲ့ဒီဗိုင်းရပ်စ်ကြောင့်သေဆုံးရသူအားလုံးရဲ့52ရာခိုင်နှုန်းကအသားအရောင်ရှိသူတွေဖြစ်နေတယ်လို့ AP နဲ့ပြည်မှုဆိုင်ရာတရားစီရင်စနစ်ကြောင်းဖော်ပြနေတဲ့သတင်းမီဒီယာအဖွဲ့တစ်ခုဖြစ်တဲ့ The Marshall Project တို့ကပြောပါတယ်။မက္ကဆီကိုနိုင်ငံမှာတော့စနေနေ့အထိဆိုဒီရောဂါအကူးစက်ခံရသူ5သိန်းခွဲလောက်ရှိပြီးသေဆုံးရသူက6000လောက်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုဟာအမေရိကန်နိုင်ငံမှာလူတစ်သိန်းမှာအယောက်150လောက်စမ်းသပ်ပေမဲ့မက္ကဆီကိုမှာတော့တစ်သိန်းမှာ3ယောက်လောက်ပဲစမ်းလာတွေ့ရတယ်လို့ဒလွေးချိုကတောက်ကြနေကပြောပါတယ်။ဥရောပနိုင်ငံအများပြားမှာတော့ယောဂအကူးစက်ခံသူအရေအတွက်ကတိုးမြင့်လာနေတာပါ။